ကမ္ဘာတစ်လောကိုဗစ် -19 ကြောင့်သေဆုံးသူတသန်းလောက်ရှိလာချိန်မှာပဲကမ္ဘာပေါ်ကဝင်ငွေနှဲပါတဲ့နိုင်ငံတွေနဲ့ဝင်ငွေအသင့်တင့်ရှိတဲ့နိုင်ငံတွေအတွက်ဒီရောဂါရှိမရှိအ мян ဆန်းသက်စစ်ဆေးမှုတန်120လောက်လုပ်ပေးနိုင်တော့မှာဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ GK Tedros Ghebreyesus ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ I have good news. I'm pleased to announceThat thanks to an agreement,
ကမ္ဘာပေါ်ကဝင်ငွေနည်းတဲ့အသင့်တင့်နိုင်ငံတွေအတွက်ပါ COVID-19 ရောဂါရှိမရှိအ мян ဆန့်သက်စစ်ဆေးမှုတန်း120လောက်လုပ်ပေးနိုင်ဖို့အတွက် WHO ကသူနဲ့လက်တွဲဆောင်ရွက်နေသူတွေနဲ့တနင်္လာနေ့မှာပဲသဘောတူညီချက်ရခဲ့ကြောင်းသတင်းကောင်းပါလိုက်တာဖြစ်ပါတယ်။ဒီရောဂါရှိမရှိအဖြေကိုနိုင်ပေါင်းများစွာရက်နဲ့ချီစောင့်နေစရာမလိုပဲ15မိနစ်ကနေနိုင်ဝက်အတွင်းရနိုင်ပြီးရလကလည်းယုံကြည်ရတယ်လို့ဆန်သက်စစ်ဆေးတဲ့ကိရိယာကလည်းရှုပ်ထွေးမှုတိတ်မရှိဘူးလို့ပြောသွားတာပါ။ဒါအပြင်ဒီအ мян ဆန်သက်စစ်ဆေးမှုအတွက်အမေရိကန်ဒေါ်လာ5ဒေါ်လာတော့မကုန်ဘူးလို့လည်းပြောပါတယ်။ဒီဆန်သက်မှုအတွက် Abbott နဲ့ ST Biosensor ကုမ္ပဏီတွေက Bill and Melinda Gates Foundation နဲ့လက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။ဒီအ мян ဆန်သက်စစ်ဆေးမှုတွေကိုအောက်တိုဘာလကစပြီးဝင်ငွေနည်းတဲ့အသင့်တန်နိုင်ငံပေါင်း133နိုင်ငံအပါအဝင်ကမ္ဘာတစ်လောကစတင်ဖြန့်ဖြူးတော့မှာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။